နိုင်ငံရေးနဲ့ငြိမ်းချမ်းရေးလက်ရှိလုပ်ငန်းစဉ်တွေမှာအစိုးရတက်မတော်နဲ့ RCSS SSA တို့အကြားနားလည်မှုကွဲလွဲနေတယ်ဆိုပြီးတရားဝင်နီးလန်းနဲ့ဆက်သွားဖို့ခက်လာတာကြောင့်တီးတန့်ဆွေးနွေးသွားမယ်လို့ RCSS SSA ကပြောပါတယ်အဖွဲ့ရဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးတက်ခေါ်ယူကျင်းပပြီးတဲ့နောက်ဒီလိုဆုံးဖြတ်လိုက်တာပါ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းဝင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါနိုဝင်ဘာ10ရက်နဲ့17ရက်နေ့ကတောင်ပိုင်းရှမ်းပြည်တပ်မတော် RCSS ဌာနချုပ်မှကျင်းပခဲ့တဲ့အစည်းအဝေးမှာအစိုးရနဲ့ RCSS တို့ကြားသဘောတူချုပ်ဆိုထားတဲ့ပြည်နယ်ပြည်ထောင်စုအဆင့်ပြည်ခတိုင်ခမှုရစရေးသဘောတူစာချုပ်တွေနဲ့ပတ်သက်လို့အစိုးရတပ်မတော်နဲ့တာတိသပြန်လည်ဆွေးနွေးညှိနှိုင်းသွားဖို့ဆုံးဖြတ်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်အခုကျွန်တော်တို့ RCSS ဒီ GMCU မှာ GMCS မှာရနေတဲ့အဖို့ထစ်တယ်ရှိနေတဲ့အနေအထားလိုပဲမြင်တယ်လေဒီလိုဖြစ်ရတဲ့အကြောင်းရင်းကလည်းအရင်တော့ကျွန်တော်တို့ဦးနှစ်ဖက်လက်မှတ်ရေးထိုးထားတဲ့ဒီပြည်နယ်အဆင့်တို့ပြည်တော်စုအဆင့်တပြည့်ရဲ့သဘောတူစာချုပ်နဲ့လည်းပတ်သက်ဆက်ဆက်နေတဲ့အနေအထားရှိတယ်အဲ့ဒီစာချုပ်အပေါ်မှာနှုတ်နှစ်ဖက်ကနေပြီးတော့ဟိုနားလေသဘောပေါက်မှုချင်းကမတူဘူးပြဿနာအဲ့ကနေစတယ်လို့လည်းမြင်တယ်လေ NCA စာချုပ်အကောင်အထည်ပေါ်တဲ့အပိုင်းမှာနည်းနည်းအားနည်းချက်တော်ရှိတာပေါ့နော်တရားဝင်နီးလမ်းနဲ့ကျွန်တော်တို့သွားလို့မရတဲ့အနေအထားရှိတယ်ဒါကြောင့်မို့ကျွန်တော်တို့ RCSS အနေနဲ့တိတန့်ဆွေးနွေးပွဲအနေနဲ့သင့်ချင်းကပ်မယ်ဆိုတဲ့အနေအထားဖြစ်တယ်
လက်ရှိမှာဖွဲ့စည်းထားတဲ့ပြည်ခတိုင်ခမှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ဟာဒေတာအတွင်းဖြစ်ပွားနေတဲ့ပြဿနာတွေကိုဖြေရှင်းနိုင်ခြင်းမရှိသလိုတပ်မတော်ကလည်းတစ်ဖက်သက်ဆွေးနွေးနေတဲ့အနေအထားဖြစ်နေတယ်လို့သူကဆိုပါတယ်။ GMC စစ်စစ်ဖွဲ့စည်းပုံတွေလုပ်ငန်းတာဝန်လုပ်ငန်းလမ်းညွှန်တွေပြန်လည်ပြင်ဆင်ဖို့လိုအပ်နေသလိုနိုင်ငံတကာရဲ့ပါဝင်မှုအခမ်းအနားတွေပါဝင်ဖို့လိုအပ်နေတယ်လို့လည်း RCSF ကထုတ်ပြန်ထားပါတယ်။ဒါပြင်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တောင်းဆိုထားတဲ့ပြည်ထောင်စုမှခွဲမထွက်ရေးတခုတီတော့တမတော်ဖွဲ့စည်းရေးကိစ္စသူနဲ့ပတ်သက်လို့ဘူမူကြီးဆိုင်ငင်းကခုလိုပြောပါရယ
်ပြည်ထောင်စုမှမြို့ဒီခါမှာခွဲမထွက်ရဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ဒါ NCA ထဲမှာမပါအောင်လေဒီကိစ္စကတော့ကျွန်တော်တို့ဒီ NCA အပေါ်မှာရက်တီပြီးတော့ပဲဆွေးနွေးမယ်ဆိုတဲ့ပေါ်လာရှိတယ်ခုတည်းတော့တမတော်ဆိုတဲ့ဟာလေကျွန်တော်တို့အနေနဲ့ဒီအစိုးရနဲ့တမတော်နဲ့တိတ်သိဆုံးဆွေးနွေးမယ်ဆိုတဲ့အနေအထားဖြစ်တယ်လေဒါမှပဲအမြင်ချင်းဖလှယ်လို့ရမှာပေါ့
ပြခတ်တက်ကမှုရစရေးသဘောတူညီချက်တွေပေါ်အစိုးရတပ်မတော်နဲ့နှုတ်နှစ်ဖက်ပြန်လည်တွေ့ဆုံဆွေးနွေးပြီးဆွေးနွေးမှုရလပေါ်မူတည်ပြီးတော့ GMC ဆင့်ဆင့်အစည်းအဝေးတွေမှာတက်ရောက်ချင်းရှိမရှိဆုံးဖြတ်သွားမယ်လို့လည်း RCSS ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူကချင်လွတ်လပ်ရေးဖွဲ့ KIU လိုင်စာဌာနချုပ်မှလည်း KIU ဥဆောင်ပြီးတော့လူထုတွေ့ဆုံပွဲအစည်းအဝေးတရားကျင်းပခဲ့ပါတယ်။အစည်းအဝေးကျင်းပတာမပြီးစီသေးပေမဲ့ဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်လို့တက်ရောက်သူကိုယ်စားလှယ်သူကခုလိုပြောပါတယ်။
ဒီတော့ဒီမှာခွဲမထွက်ရေးဆိုရဲအစိုးရနဲ့တမ္ပတ်ကတော့ဆွေးနွေးနေတဲ့အချိန်မှာသူကတော့လည်းမရှိဘူးသူကတော့အခုပေါင်းလာတော့ဒီတမ္ပတ်ကတော့ဆက်ရှိနေဆိုရဲဆက်နေနေဒီတော့ဒီလိုဆိုတော့ဒီနေ့နဲ့ဆွေးနွေးပြီးတော့ဒီမှာဖြတ်သွားနေတဲ့ဆိုရဲဒီကံပါလေးကိုဆွေးနွေးဖြစ်ပါလေ
လက်ရှိအစိုးရတမ္ပတ်နဲ့ NCP ရတိုင်းဒေသလက်နက်ကိုင်ဖွဲ့တွေကြားဖွဲ့စည်းထားတဲ့တိခတ်တက်ကမှုရစရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC လှုပ်ဆောင်ချက်တွေရော့ရဲလာလို့NC လမ်းကြောင်းကိုသိခိုက်လာတယ်လို့လဲကချင်မျိုးရကွန်ကရစ်ပါတီဥက္ကဋ္ဌ M ကွန်လကခုလိုသုံးသပ်ထားပါတယ
် GNC State ရဲ့အခန်းကဏ္ဍကဩဇာမလွှမ်းလို့သူကအကြည့်ကြီးရပါတယ်ယူနီမန်ပိုင်းကပျောက်နေအဲ့ဒီအခန်းကဏ္ဍကြီးမကြည့်လေတော့ရင်းချီမှာလက်နက်ကင်နာတပ်ဖွဲ့စီနှစ်ဖက်ကဘယ်လိုမှအချင်းမပြေတော့အဲ့ရနေတော့မှခု NC ကိုဒါသိခိုက်လာတဲ့သဘောပဲ NC ရဲ့အခန်းကဏ္ဍတော့ခုကတော်တော်လေးတော့ရကြသွားပြီဆိုရင်အနေထားကိုမြင်ရတယ်။အများကြီးနှစ်ဖွဲ့ကဒီလက်မခံလာတော့တဲ့အဓိကတိလာ။ကျွန်တော်တို့လည်းပြောလို့ကတခုခုဖြစ်လာတယ်ဆိုရင်သူ့မှာအခြေခံအကြောင်းပြရတယ်။အဲ့ဒါကိုပြန်သုံးသပ်စီခြင်းနဲ့ပမာဏငန်းကိုပြောပြီးတော့မှဖြည့်ရှင်းဖို့ပဲမဟုတ်တော့ဖြည့်လျှောက်ဆက်ဖို့ဟာအရေးကြီးရမရှိတော့ဘူး။
တောင်ပိုင်းရှမ်းပြည်တမတော်နဲ့ KNU ကမြူရာစီယုံတို့ဟာ NC လက်မှတ်ရေးသူထားပေမဲ့လည်းတမတော်နဲ့မကြာခဏဆုစလို့စည်ရေးပဋိပက္ခဖြစ်ပွားနေပါတယ်။နှစ်ဖက်တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတိမ်းရှောင်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။